ဒီကရောမှာဘာသာရတာလဲဆိုတော့ Rogarsu sing ngemasak. Rogarsu sing ngedewe ya. Nana jenakai ya. Lui makana rogarsu. Nasi sukro sejidi romo. Karena dunia maksud lagi isu disini. Karena dunia nasi sedan. Karena dunia nasi sukro. Sini kita cacau. Ela di rogarsu. Ini rogarsu ya. อันนี้ก็สอนได้นะแล้วมันเรียนได้ใช้ยอมเรียนได้แล้วก็ได้ชาวบ้านยอมเอาไว้นะทุกที่เดียวกันนะโรคอ่ะอย่างนี้อันนี้ก็ได้ชาวบ้านเรียนเอาไว้นะที่นี่ขึ้นมาแล้วแต่ไม่ได้ทําเอาอย่างนั้นไปยอมเอาไว้นะที่สัตว์ยอมขึ้นมาโรคอ่ะยกตัวอย่างเช่นสิ่งต่างๆ
ยอกะยอกะมีเจตนาเนี่ยยุทธะนาจะทําผู้สิทธิ์เนี่ยนะอายุกะสิทธิ์เนี่ยชื่อว่าละเสียงนั้นเสร็จแล้วบาปุสิทธิ์เนี่ยปุสิทธิ์ชื่อว่าสิทธิ์ขึ้นมาแล้วเอ้าสิทธิ์มันอะไรครับสิทธิ์ตาเนี่ยอะไรเนี่ยอกุเนี่ยปุสิทธิ์เนี่ยอะไรนะไอ้ใครมีปุสิทธิ์
อะไรแบบนี้เอ้ยปุ๊บสิ่งที่บีปุ๊บสิ่งที่ตอนนั้นจีแล้วจีรู้อยู่จังเลยแล้วรู้รู้สิ่งว่าเอ้ยแล้วด้วยเบี้ยที่เราตอนนั้นด้วยอ่ะพออีกเรื่องหนึ่งเราว่าจะบีสัตว์ตอนนั้นด้วยตอนนี้ทำไมยังมันบีด้วยอะกูบีด้วยเบี้ยสีด้วยเนี่ยสิสีสุดท้ายตอนนั้นด้วยเนี่ยเขาเอวีซีดีทำได้ดีรู้ว่าจะสุดแล้ว
ด้วยครับขณะนั้นมายองก็สุดยองก็โพสต์อะไรเจ็บปวดอะไรสิแต่สำหรับเราเนี่ยแต่สำหรับสิ่งโอมิวชิสเซนต์โอมิวชิสเซนต์ก็เก้าชิสเซนต์ก็เป็นอะไรโมหูอันนี้โอมิวชิสเซนต์ก็เป็นอะไรเนาะอันนี้โอมิวชิสเซนต์ก็อากูว่าต้องมีอยู่แบบนี้นะบ่เอโปโลบีโปโลซีโปโลต้องมีอยู่ย้ายจากนี้ลงน้องย้ายจากนี้เอ็งอะไรกู เอ้ยยอกับพิสิทธิ์จัดเจ้าเดียร์นี่จะคู่ขนานกูเรียกว่าวิสุทธิ์จ้าเจ้าขนานกูนาจินนาเรศนาจินนายอกับกูเจ้าอยู่ปีอยู่ยังฉันไม่รู้ชื่อสารเอ็งจะมองรูปเศรษฐีที่รอกรนาจินเศรษฐีเดียวต้องมองนาจินได้ไม่ยอมกูแต่ก็โลกะปกติอยู่ในปีเด็กปีเล็กคือ ยาสาวยาเราทักไปกับคนอะไรเลยยาไปคือรูปแบบอุปบารมีดูการเดินออกอุปบารมีร้องกันนั่นที่ที่ยาสาวยาพอละเอ้ยยกขันนักกูยาละละยกขันนักกูพิลละละยกขันพิลละละยกขันยาละละยกขันที่พิลละละเนี่ยสุนทรละพออีกเรื่องหนึ่งยาละเลยยกขันนักกูก็บอกนั่นไม่ใช่ขันนั้น ขณะนั้นว่าเจ้าวิรณาตัญญาในขณะวิญญาณรู้สึกที่อยู่ในตัณหาชีเนี่ยขณะนั้นว่ายาละอายาละเราไม่รู้สึกอาพิลละเราถูกทุกข์อาพิลอายาละเราถูกทุกข์ยอกายาละยอกาสุรานดาริเนสสัมมิจฉาดาริกุยอกาเป็นคนละเป็นคนแก่สนาจิตเลยพออีกเรื่องหนึ่งมาเยสินันดาเลียกุสุรานเจ้าเดียร์ได้ชีวิตมาแล้วนับยี่ร้อ
สิ่งส่วนนั้นเดียร์ได้ชีวิตที่ไปงานนี้ที่เป็นส่วนเยสินานาเลียกูสิ่งส่วนนี้ชูดามันนี้ที่นั่นชูอ๋อชาวมิวชีเอเทเอเยสินานาเลียกูสิ่งส่วนนี้ชูดามันนี้แกเอรีอายาเรโกเยสอบยาละโยกาลูกคอยโยกาลูกคอยเดียวแต่ไม่รู้โยกาลูกคอยรู้จริง ยังสิ่งนี้ยังสิ่งนั้นมาบอกกันโอ้ยอ๋อเองนาจีรู้สิ่งนั้นนานาน่ากายะนักเข้าสิ่งรู้สิ่งนั้นนักเข้ายอมรับสิ่งเลยยาสิ่งนั้นเลยยาโยมะขณะกูสิ่งนั้นขณะกูอ๋อเป็นยาเรื่องนี้ยอมรับไม่ใช่เดียร์สิ่งนั้นมันนานเรื่องนี้ไม่ใช่เดียร์สิ่งนั้นก็สิ่งสุดอะไรเป็นรู้ก็ไม่จังกันนะ สิ่งสุดท้ายแต่ทำไมถึงยอมวิรังเงียบมาบอกกันเนี่ยสิ่งที่เด็กคนนี้เจอรู้จักอะไรข้าจ้าอะไรรู้มาจากอะไรต่างจ้าเพื่อตัวนั้นตัวยอมกันได้หรือไม่พอเออ ကျုပ်ရဲ့ဒီနာမည်ကြီးဖြစ်မြတ်စွာဘုရားကယောဂကိုပြောလိုက်တာအမှန်တရားသဘောဝါစာရောဂပေါ့နော်အဲ့တော့စကလုံးကရောဂနဲ့ယောဂနှစ်ခုလည်းခွဲပြီးတော့မှတ်ထားဖို့လိုတယ်အခုဒီပြောနေတဲ့ဟိုအချက်တွေကယောဂအဲ့ဒါရပ်ပလက်နဲ့ခါနဲ့ညည်းရတဲ့အဲ့ဒါကယောဂခန္ဓာကိုယ်မှာဖြစ်ပေါ်လာတဲ့နာလာစင်နာကိုင်းနာခဲတာခန္ဓာကိုယ်ဒုက္ခပေးတာကရောဂနော်ရောဂအဲ့ဒီရောဂမရှိတာကိုအရောဂလို့ခေါ်တယ်မရှိဘူးဆိုရင် negative နဲ့အရောဂရောဂကယောဂအရောဂကရောဂမရှိဘူးအဲ့ဒီအရောဂကိုပါယောဂမရှိတဲ့အရင်အချင်းအနေအထားကိုကျမ်းမာမှုကိုအရောဂာလို့ခေါ်တာအရောဂတမအရောဂဆိုတာယောဂမရှိတဲ့ပုဂ္ဂိုလ်ယောဂမရှိတာဘာကြောင့်မရှိတာလို့ဆိုရင်ချမ်းမာလို့မရှိတာအဲ့တော့ချမ်းမာခြင်းကိုအရောကြာလို့ခေါ်တယ်။ညမစကလုံးချမ်းမာခြင်းနဲ့အရောကြာနဲ့တူတယ်။ယောဂခင်းသူနဲ့အရောကနဲ့တူတယ်။နော်။ရောဂကရောဂအရောကကယောဂမရှိသောပုဂ္ဂိုလ်အရောကြာချမ်းမာသူအခြေအနေကချမ်းမာမှုဒီလိုလေးပဲညာနော်။အရောဂကယောဂကင်းသူချမ်းမာသူအရောဂ္ခဆိုတော့ချမ်းမာမှုချမ်းမာခြင်းဆိုပါဠိတီကိုပြောကုံတ္တိပြောအဲအရောဂ္ခပရမနာပါဆိုတာပုဂ္ဂိုလ်ကိုပြောတာမဟုတ်ဘူးချမ်းမာမှုပြောတာနော်ချမ်းမာမှုကိုတော့မဟုတ်ချမ်းမာတဲ့အခြေအနေကိုရရှိတာအရောဂ္ခပရမဆိုကောင်းဆုံးထိတ်တန်းလို့ဒီလိုပြောအဲ့တော့ရမှာတဲ့ခြင်းပဲကျမ်းမာမှုရတာဟာကောင်းဆုံးလို့ဆိုတော့စတိချင်းရှားပေါ်ရတယ်ပါကျမ်းမာမှုရှုထောင့်နှစ်ခုကကြည့်လို့ဆိုရင်တဏ္ဏအယတ္ထာရှုထောင့်နဲ့ကြည့်လို့ဆိုရင်အာယောကမရှိဘူးကျမ်းမာတယ်ဒါပါကျန်တဲ့ကိစ္စခဲတာလည်းမရှိဘူးစွတ်ကန်နေတဲ့ယောဂလည်းမရှိဘူးဆိုလို့ရှိရင်တော့ကျမ်းမာသူလို့သတ်မှတ်လို့ရတယ်ပေါ့ဒါကလောကလည်းပဲပေါ့အခြေခံကွန်မွန်လေဗယ်ကနေပြောတဲ့စကားတစ်ခုနော်အဲ့ဒီကဆိုလို့ရှိရင်စမ်းမတဲ့လူတွေမပေါ်ဝေဘူးလားဟုတ်ပါလေစမ်းမတဲ့ပုဂ္ဂိုလ်ဆိုတာဟုတ်လားယောဂကင်းပြီးတော့သွားတိုင်းနဲ့လာတိုင်းနဲ့စားတိုင်းနဲ့တောင်းတယ်အဲ့လိုယောဂအဲ့ဒီယောဂဆိုတာနဲ့ပတ်သက်ပြီးတော့လည်းနှမျိုးမှရသေးတယ်နှမျိုးမှရသေးတယ်ယောဂနှမျိုးရှိတယ်အချင်းချင်းအပြင်နှမျိုးကဘာလဲလို့ရှိအာဘာဒဆိုတဲ့ယောဂကတစ်မျိုးနဲ့အာတင်ကဆိုတဲ့ယောဂတစ်မျိုးဒီနေ့ခင်မှာလည်းဒီယောဂနှမျိုးလို့ပြောရမှာပဲအာဘာဒဆိုတဲ့ယောဂကဘယ်လိုမှကိုခေါ်တာတော့မဟုတ်ဆိုခါကြိုက်တာနောကြိုက်တာနော်သွားလာတာခန္ဓာကိုယ်မှာအောက်တက်တက်နဲ့ခံမြင်ပြီးတော့မျက်နှာရှုပ်မဲ့နေအောင်ခံရတဲ့နာကျင်ကြက်ခဲမှုပြီးရှိတဲ့ယောဂမျိုးချတာတို့နာတာတို့ခန္ဓာကိုယ်တစ်ခုလုံးတောင်းတင်းကြက်ခဲနေတာတို့အဲ့ဒါတွေကိုအာဘာဒလို့ခေါ်တယ်။ဒါရင်ဖြစ်ရင်လူတွေကနေမကောင်းဘူးနဲ့ကြီးကြ။ဟောနေလို့ထိုင်လို့မကောင်းဘူး။ဘယ်ကနာလဲ၊ဘဝနာလဲ၊ဒီကနာလဲ။အဲ့ဒါမျိုးအာဘာဒလို့ခေါ်တယ်။နေမကောင်းပြီဆိုလို့ရှိရင်မြတ်စွာဘုရားလည်းအာဘာဒဖြစ်တာပဲ။ရှင်မဂ္ဂဝါယီတို့ရှင်သာရိပုတ္တရာတို့ရှင်မောဂလန်တို့လည်းအာဝါဒဆိုဖြစ်ကြ။အာဝါဒိကောဒုက္ခိတောဘာလကိလနောလို့စာထဲမှာအမြဲတမ်းသိရှိတယ်။အာဝါဒဖြစ်နေတယ်လို့ဘာလကိလနအပြင်းထန်နေမကောင်းဖြစ်နေတယ်။ခန္ဓာကိုယ်ရထားတဲ့ပုဂ္ဂိုလ်ရဲ့ယမယခာယောဂဆံဖြစ်ဖြစ်တယ်။ဒါဖြင့်ဒီနေရာမှာဖြစ်ဆက်ပြီးတော့မှတ်เสียအဲ့လိုယောဂမျိုးတွေကဘာကြောင့်ဖြစ်လဲ။ယောဂဖြစ်ဖို့ရာအကြောင်းရှိမျိုးရှိတယ်တဲ့ဒါလည်းမဟုတ်တဲ့မှတ်ထားစေခေါ်ယောဂဖြစ်ဖို့အကြောင်းရှိမျိုးတဲ့အကြောင်းရှိမျိုးကယောဂဆိုတာပြီးချိန်ကြောင့်လည်းဖြစ်တယ်တလိကြောင့်လည်းဖြစ်တယ်လေကြောင့်လည်းဖြစ်တယ်ပြီးချိန်ရဲ့တလိရဲ့လေတလိပြီးချိန်အဲ့ဒီသုံးမျိုးပေါင်းပြီးတော့လည်းဖြစ်တယ်အဲ့ဒါကိုတဏိပါဒ ယမစေဇံဘိတော်ဆရာတွေကတော့တဏိပတ်ယောဂတဏိပတ်ယောဂနဲ့တဏိပတ်ဆိုတာအဲ့ဒီသုံးခုပေါင်းလေးကြောင်လေးဒီကျေတလိတ်ဓာတ်ရဲ့ကြောင်ပေါင်းပြီးဖြစ်တဲ့ယောဂဖြစ်လို့ရှိတယ်နောက်တစ်ခုကပါတော့ဆိုရင်ဥဒုပြောင်းလို့ဖြစ်တယ်ဟာဥဒုပြောင်းတဲ့အခါယာနိဥဒုပြောင်းလို့ဘဝနေဆောင်ပြောင်းပြီးဆိုရင်အေဒီပတ်ကြတာလို့နာစီကြတာလို့ဒါမျိုးလေးဖြစ်လာပေါ့နော်နော်ကုလူကြောင့်ယောဂဆောင်းဝင်ပြီဆိုချောင်းဆွေးတာဒါမျိုးလေးပေါ့အဲ့ဒါကဥဒ္ဓဝိညာဉ်ကပါစကုလူကြောင့်ဖြစ်တာဟာတဲ့နောက်တစ်ခုကပါတော့ဆိုလို့ရှိရင်အောပိတ်ကမိကကိုယ့်ရဲ့လုံနာပယောဂသူတစ်ပါးရဲ့လုံနာပယောဂကြောင့်ထိခိုက်မိပြီးဖြစ်တဲ့ယောဂမျိုးဉာဏ်လုံးလို့ဖြစ်တာကိုယ့်ဘာကိုယ်လုံးလို့ဖြစ်တာဒါလည်းယောဂဖြစ်ခြင်းကြောင့်နောက်တစ်ခုကတော့ဝိသမပရိဟာရသအနေတိုင်းမတက်ဘူးအကြာကြီးထိုင်နေတယ်အကြာကြီးအိတ်တယ်အကြာကြီးမွားတယ်နော်ဣရိယာပုတ်ညတ်တော့အောင်မနေသေးကြောင်းနဲ့ယောဂါဖြစ်လာတတ်တယ်တဲ့နောက်ဆုံးတစ်ခုကတော့ဘာလို့ဆိုလို့ရှိကံရဲ့အကျိုးတရားအနေနဲ့အတိတ်ကကံပါလာလို့ဖြစ်နေရှိတယ်ဟောယောဂါဖြစ်ခြင်းကြောင့်ရှင်မျိုးရှိတယ်အဲဒီရှင်မျိုးတွေကဇဏတွေကကုစားလို့ရတယ်ကံကြောင့်ဖြစ်လာလို့ရှိရင်တော့ကံကောင်းအောင်ပဲလုပ်ဖို့ရှိတယ်။အဲ့တော့ဒီလိုယောဂဆိုတာအာဘာရဆိုတဲ့ယောဂမျိုးတွေဒီလိုအကြောင်းနဲ့ကြောင့်ဖြစ်လာ။နောက်တစ်ခုအတ္တင်္ဂဆိုတဲ့ယောဂမျိုးကဘယ်လိုဟာခေါ်လာလို့ဆိုတော့အတ္တင်္ဂဆိုတဲ့ဒီကလောကသွားအတ္တမွေးဖို့ခက်ခဲစေတတ်တဲ့ယောဂမျိုးကိုအတ္တင်္ဂလို့ခေါ်ဥပမာနှလုံးယောဂရှိတယ်လူကြည့်လိုက်ရင်စမ်းစမ်းမှမှကြီးပဲမဟုတ်လားသို့တော့နည်းနည်းလေးလမ်းလျှောက်နဲ့ပေါ်တယ်ဟိုက်ဒီလိုယောဂမျိုးတွေဒူလာပါရရဲ့ဆွဲနေတာအနဝမရှိတဲ့ယောဂမျိုးအဲ့ဒါမျိုးတွေကြာအတင်ကားလို့ခေါ်တယ်လုတ်ကဲစားတော့ကိုခက်တယ်သွေးလူယောဂရှိတယ်စီးကျူယောဂရှိတယ်နှလုံးသွေးကြောဖြစ်နေနှလုံးသွေးကြောကျဲနေအမျိုးကိုစုံးနေအောင်အဲ့ဒီလိုယောဂမျိုးရှိတဲ့လူကအပြင်ကနေကြည့်ရင်တော့ဟုတ်တယ်လို့ရှိတယ်။အာမဖြစ်မနေဘူး။သို့တော့လောကီဆန္ဒကိုသူမလိုရဘူး။အဲ့လိုမျိုးကိုအတင်္ဂလို့ခေါ်တယ်။အဲ့တော့အာဘာရဆိုတဲ့ယောဂလည်းခင်းတယ်။အတင်္ဂဆိုတဲ့ယောဂလည်းခင်းတယ်ဆိုတဲ့ပုဂ္ဂိုလ်မျိုးကိုအရောကကျမ်းမာလူလို့ပြောတယ်။အဲ့ဒီကျမ်းမာမှုဆိုတဲ့ခုံကြီးရှိတော့ကြောင့်အဲ့ဒီပုဂ္ဂိုလ်အရောကကျမ်းမာအဲ့ဒီဈာမမှုကိုရလာပြီဆိုတဲ့အခါမှာဆိုတော့အဲ့ဒီဈာမမှုကိုရလာလူဘဝမှာဘာတွေရကြရလာတယ်လဲမှာအကောင်းဆုံးရခြင်းကဈာမမှုကအကောင်းဆုံးပဲ။ဒါဖြစ်လို့တော့အတိတ်ပဲရှိတာ။ကြည်ခွန်ကကလေးလေးရလာရလာတဲ့အခါကျတော့အဲ့ဒီကလေးလေးကလူဘဝရောက်လာနေတယ်ပကက်ကလေးရတယ်နော်ဝတ်စရာဝတ်ကလေးတွေရတယ်စားစရာလေးတွေရပါးရရကျမ်းမာနေမှဒီရတာလေးတွေအတိတ်ပဲရှိဘာအဲ့ဒီမဲ့ကျမ်းမာမှုရတာဟာအကောင်းဆုံးပဲကျမ်းမာမှုရကဲကောင်းပြီကလေးဘဝကြောင်းရောက်လွန်ရောက်လာလို့လူငယ်လူရွယ်ဘဝရောက်လာဒီခါမှာရောသူရောက်ကြတယ်သူရတာလည်းပဲကျောင်းနေလို့ပညာလည်းရလာမယ်ဟောပညာလည်းရလာမယ်အဘောစားလေးတွေလည်းရလာမယ်သူအရွယ်လျောက်သူကရတာပုံပုံပြီးတော့ရတာအဲ့ဒီရလာမှုတွေတဲ့မယ်ကျမ်းမာမှုရတာကပိုကောင်းနေတယ်ကျမ်းသာတွေဟာဘလောက်ရရမမမကျမ်းဖြစ်နေလို့ရှိရင်ဘာဒိဋ္ဌိမှမရှိဘူးပညာလည်းမတင်နိုင်ဘူးရတာလည်းဟာလည်းလက်ပြုတဲ့ဒိဋ္ဌိမရှိဘူးဒါကြောင့်မို့မြတ်စွာဘုရားခေါ်တာနော်ကျမ်းမာမှုရတာအလုံးအတွက်ဒိဋ္ဌိရတဲ့ဘဝတစ်ခုလုံးအတွက်ဒိဋ္ဌိရှိသောကြောင့်ခြားတဲ့ဒုက္ခတွေအတွက်ဒိဋ္ဌိရှိသောကြောင့်ချမ်းမမှုရခြင်းဟာအကောင်းဆုံးဖြစ်တယ်ပေါ့။ကဲလူရဲ့ဘဝကတည်ပြီးတော့ရှိပွားရှာလို့ပညာရှာလို့ပညာတတ်လာပြီအလောကိုင်းတွေရလာပြီရတယ်ရှိပွားဥစ္စာတွေရတယ်ကာယတွေတိုက်ရတယ်စိတ်ရှိယန္နာတွေရတယ်ကျင်ရတွေရတယ်ပေါ့ရတာတွေအများကြီးပဲပေါ့ပါဠိပဲရသည်များတွေထဲမှာနောက်တစ်ခုရဖို့လိုသေးတယ်အဲ့ဒီဟာပါတော့ဆိုကျမ်းမာမှု
အဲ့ဒီကျမ်းသာတွေအကုန်ရတယ်ကျမ်းမာမှုမရဘူးဆိုတဲ့ပုံကိုတရားမှာဖြစ်သွားတယ်ခဏတည်းအကုန်လုံးတည်းလို့ရှိတယ်ကျမ်းသာရဲ့ဒုက္ခတွေကြီးတယ်သူကဒါကြောင့်လို့ရသော်ဘုရားခေါ်တာကအတ္တမအတိတ်ရှိတယ်เนาะလူ့ဘဝရလာပြီဆိုတဲ့အချိန်ကျမ်းမာမှုရတာအကောင်းဆုံးဆိုတာတကယ်မှန်တယ်ပေါ့ဆင်းရဲဆင်းရဲကြီးတယ်ကျမ်းမာမှုရတကယ်မှန်တယ်အေးလောကမှာတရားလေးဖြစ်လာတယ်စီတဲ့ဥစ္စာတွေပြည့်ပြည့်စုံစုံရလာမယ်ဒါတွေရလာမကောင်းဘူးလားကောင်းတယ်သို့သောလောကရလာမှသမျှကောင်းတာလေးရှိတယ်ယောဂရလာလွှဲရင်ပေါ့တော့ရလာတဲ့ဟာအပြစ်ကင်းတဲ့ရလာတာမှသမျှအကုန်ကောင်းပညာရတယ်နောက်စီပါဥစ္စာတွေရတယ်ပစ္စည်းဥစ္စာရတယ်တို့အလုံးရလာတဲ့အချိန်အကောင်းဆုံးရရှိလို့ကျမ်းမာမှုပဲ။ကောင်းပြီဘဝတစ်ခုကပြည့်ပြည့်စုံစုံဖြစ်လို့အကုန်လုံးရတာပြီ။တော့အိမ်တော်ရတဲ့ကြတဲ့လူတွေဆိုရင်တားရတယ်၊သမီးရတယ်ဟော။ကြီးရတယ်၊ဒါမျိုးရတာပဲပေါ့။အဲ့ဒီလိုရတာတွေပါရင်အကုန်လုံးကနော်။ကြီးမားကျင်တယ်ဆိုရင်ကျမ်းမာမှာမလို့ရတာလေ။အဲ့တော့အားလုံးကဘာဖြစ်ဖြစ်ကျမ်းမာမှုရမှာကျမ်းသာရင်အတိတ်ရရှိဘဝကြီးဟာပြောကြရလဲကောင်းတယ်အကျမ်းမာမှုဆုံးရှုံးသွားပြီဓမ္မရဟူကျမ်းသာတွေဘလောက်ရရကျမ်းမာမှုအထောက်အကူလာပေးနိုင်တယ်မကျမ်းမာသေးတဲ့အတွက်ကြောင့်စိတ်ပျော်ရွှင်မှုဆိုင်ရာကိုခက်ခဲတာဒါကြောင့်ဘုရားသခင်ကအာရောကျပရမလာဘလူဘဝရလာပြီးတဲ့နောက်ဘာတွေလဲရရရတဲ့ခြေပဲကျမ်းမာမှုရတာကောင်းဆုံးကျေပေါ်တယ်အင်တာမအတိတ်ရှိတယ်။အဲဘဝတစ်ခုရလာလို့အလုံးပြည့်စုံပြီးဒါမှမလို့ဘူး။အသက်ရဲ့ရလာပြီဆိုတဲ့ပုဂ္ဂိုလ်တွေမှာဘာလို့အဆုံးဆုံးဆိုကျူချမ်းမှာဘုရားလို့အဆုံးဖြစ်။ဒါကြောင့်မို့နောက်ဆုံးကြတော့လည်းပစ္စည်းတွေအကုန်ဆုံးသွားတဲ့အခါကျချမ်းမှာရေကိုခရုဆိုင်ရတယ်ဆိုပြီးချမ်းမှာဘုရားကြောက်။ညာညာလေးပါဆိုဟဲ့ insurance ကျမ်းမာရေးအမဂန်လေးလုံးကြစေကူကိုယ်လေးလုံးကြတဲ့အမျိုးဆုံးပဲဒီကျမ်းမာရေးအတွက်ဆောင်ဆောင်မှုဆိုတာကိုယ့်ကိုယ်လုံးလုံးဆိုင်ချရအောင်ကျမ်းမာရေးစစ်စစ်တဲ့သူဘာလို့ဒါလေးလုပ်ပြီးတော့အများကြီးကုန်ကြခံကြရတယ်ဘာဖြစ်လို့လို့ဆိုကျမ်းမာမှုဟာအရေးကြီးဆုံးဘာဖြစ်လို့အရေးကြီးတာလို့ဆိုလူ့ဘဝကြီးကကျမ်းမာမှာစံတာတွေအကုန်လုံးမရဘူးကျမ်းမာမှုဆိုရင်ဘာမှလုပ်လို့မရဘူးကျမ်းမာနေတဲ့ပုဂ္ဂိုလ်မှသာလောကီစီဝါရေးလုပ်လို့ရတယ်၊လူမှုအကျိုးပြုလုပ်ငန်းတွေလုပ်လို့ရတယ်၊နိုင်ငံရေးလုပ်လို့ရတယ်၊ပညာရေးအကုန်လုံးကျမ်းမာတဲ့ပုဂ္ဂိုလ်တွေလုပ်လို့ရတယ်။မကျမ်းမာဘူးဆိုရင်ရှိလာတာလည်းအကုန်ဆုံးရှုံး။မကျမ်းမာတဲ့ပုဂ္ဂိုလ်ဆိုတာရှိတဲ့ຢာလို့လည်းပြုတ်မသွားဘူးလား။ကျုပ်တာပဲ။နော်။မကျမ်းမာဘူးဆိုရင်ရှိတဲ့ຢာလို့လည်းပြုတ်တယ်၊ရှိတဲ့ပစ္စည်းဥစ္စာလေးတွေလည်းပြုတ်ကုန်တယ်။အကုန်လုံးအကျမ်းမှဘုဆိုရင်ကျန်တဲ့ရတာတွေတောင်းအိဗေမရှိဘူးလေမကဘူးတခါတလေပြည့်စုံသွားတဲ့ပြီ။ဒါကြောင့်မို့ရစရာရှိတဲ့အဲမဲ့အလုံးရတာတွေလည်းကျမ်းမှဘုရတာကောင်းဆုံးလို့ဒီရှိတော့ကရသော်ရတာဟောတာ။အဲ့ဒါလို့ဟောပြောတာကတဏ္ဏအားဖြင့်ရှိမဲ့ဆိုရင်ကကွန်မောင်းလေပဲပေါ့။တဏ္ဏအယက်သားလေးပဲနားလည်အောင်ဟောတဲ့စကားတခုခန္ဓာလေးပဲအမြင့်ကနေပြီးတော့ကြည့်မယ်ဆိုလို့ရှိရင်ကဲကောင်းပြီအရက်ကတော့ကျမ်းမာနေပြီအသက်60 80 80ကြီးအောင်ကျမ်းမာရေကောင်းနေစူစူဝါဝါဘာရောမရှိဘူးဆိုတော့ကျမ်းမာနေလို့ပြောကြတယ်သို့တော့ယသဗျာကအဲ့ဒီလောက်နဲ့ခြေသက်စရာလားလို့ဆိုပေါ့ဘူးဗာကျမ်းမာဘူးလို့ကိုချမ်းမှာဘုရဲ့စိတ်ချမ်းမှာဘုလိုလားချမ်းသာရင်းကျန်ရုံလူတွေဘာလို့ကြောက်တာဆိုတဲ့ရဲ့ကြီးလာတဲ့အခါဘဝကူကောင်းအောင်ဆိုပြီးတော့ကုသိုလ်ကောင်းမှုတွေလုပ်ကြတယ်တရားစခန်းတွေသွားတရားထအားထုတ်ကြတယ်ကာယချမ်းမှာမှုရပြီတဲ့နောက်မှာစိတ်ကချမ်းမှာမှုဆိုတာအရေးကြီးလာလေပြောတာဒါလည်းပဲဖြစ်ဆက်ပြီးတော့အေးခန္ဓာကိုယ်ကတော့ကျမ်းမာပါရဲ့စိတ်ကျမ်းမာဘူးဆိုတဲ့လူတယောက်ဘဝမှာပျော်ရွှင်ကြတယ်ခုမှမရှိ ခန္ဓာကအရေးတွေကိုလည်းစဉ်းကြမ်းပါတဲ့ပုဂ္ဂိုလ်ကဘာမှဆောင်ရွက်နိုင်မှာမရှိဘူးတဲ့။ဒါကြောင့်မလို့ပဂရိအားဖြင့်ကိုယ်ကျမ်းမှာမဟုတ်ရှိနေတော့လဲစိတ်ကျမ်းမှာမဟုတ်မရှိဘူးဆိုရင်မပြည့်စုံဘူးဒီလိုနေပဲပြောပါအောင်။ဒါကြောင့်မို့မြတ်စွာဘုရားကဒီကုလပိဋကတကကြီးကိုဟောတဲ့အခါမှာသူရဲ့ခန္ဓာကိုယ်ဆိုတာအရွယ်လိုက်အဲ့ရဲ့ကြီးလာပြီဆိုရင်ဈာမကြီးချုပ်တယ်မှုဆိုတာလူတိုင်းကမချောင်မလွဲနိုင်ဖြစ်လာနိုင်ပေါ့အဲ့ဒါလို့ဖြစ်လာတဲ့အခါငယ်ငယ်တော့ဈာမပဲပဲကြီးတဲ့အခါကျတော့ပုံမင်းလာတဲ့အခါဈာမမှုတွေဆွရွလာအဲ့ဒါဆွရွလာတဲ့အခါမှာလူတွေမှာအဲ့ဒီကြတော့မှအော်ဒုက္ခဒုက္ခဒုက္ခမကောင်းမျက်စိကလည်းမကောင်းနားကလည်းမကောင်းမကောင်းတာတွေကများကုန်နော်မကောင်းတာတွေကတစ်ပြင်းပြင်းစင်းရင်လို့ကြည့်လိုက်လို့ရှိရင်များတော့ရှိစာပြောင်းလာတော့ဓူမကောင်းခံကောင်းရစီမကောင်းနာမကောင်းတကယ်မကောင်းတာနောက်ကျတော့မကောင်းတာမရှိတော့အကုန်လုံးမကောင်းတော့ဆင်းသွားတော့တာဟုတ်အဲ့ဒါလို့တကယ်အကောင်းလေးတွေကကုန်သွားပြီမကောင်းတာတွေနောက်ဆုံးကျေလို့ဖြစ်တာအဲ့မကောင်းတာတွေများတယ်လို့ပဲမတည့်တာများမတည့်တာများတယ်အဲရှိလို့ရှိလို့အချို့မတည့်ဘူး။တွေးလို့ရှိလို့ငါမတည့်ဘူး။ဘဝမတည့်၊ဒါမတည့်နဲ့နောက်ကျတော့သမောကလုံးနဲ့မတည့်တဲ့အခါကျတော့ဉာဏ်ရောအထက်။အဲ့လိုပဲလောကကြီးရဲ့သဘောဝါဒီတိုင်းပဲရှိတယ်တဲ့။ကဲကောင်းပြီ။ကာယကယောဂဆိုတာမတည့်တာတွေလည်းအတော်များတယ်။မကောင်းတာတွေလည်းတဖြည်းဖြည်းဖြစ်လာမှာပဲဘလို့ဆောင်းဆောင်းဆောင်းဆောင်းမရဘူး။လူတွေကမဆောင်းလျှောက်ဘူးလားဆိုဆောင်းလျှောက်တယ်ဒါဆောင်းလျှောက်ကြတယ်ဘယ်လိုဆောင်းလျှောက်တော့လဲမနေ့နတ်တဘောတော်လင်းရောက်တာနဲ့ဘယ်သွားတော့သူ့အတွက်ပါလုပ်ပြရနော်တွိုင်းလက်တွေဝင်ရတယ်ယက်တာသိပြရတယ်သွားတိုက်ရတယ်ဒါသူ့လုပ်နေချင်ပဲကုန်ပြန်ထွက်လာတဲ့အခါကျတော့ကော်ပီသာတချို့ကကော်ပီတိုက်ခင်တော့မှနှစ်ခါရင်တော့ပါသေးတယ်အဲ့ဒီရင်တော့တွေ့ဒီပုံတွေတော့ကလားတဲ့ခဲ့ရင်ရင်တော့ညထံသိသိအဲ့ဒါလည်းသူ့လို့ရင်လို့ပြေးကြတာဆိုသူတွေကအဲ့လိုနာတဲ့ကိုယ်တော့အလင်းရောက်ကြတဲ့ကသူ့အတွက်ဖြစ်တင်ရတဲ့အလုပ်တွေကြီးပဲနည်းနည်းလေးသူ့တွက်ဖြစ်တင်ပြီးတဲ့အခါကျသူ့ကိုခိုင်းတဲ့သဘောပေါ့လေအဲ့ဒါနဲ့သူ့အတွက်လုပ်ပြရတာလည်းအမှန်ပါသူပဲရှာရတယ်၊တွားရတယ်၊လာရတယ်၊စားရတယ်၊သောက်ရတယ်။နောက်ဆုံးကျတော့သူပန်းလာတော့ကြာကြတော့အိတ်ပြရပြန်တယ်။ဟော။မနေ့ကိုယ်တော့တဲ့အခါတခါပြန်ထားတယ်။ဒါကသူ့အတွက်လုံးရတယ်လို့ဆိုတော့ဒီခန္ဓာကိုယ်ကြီးအတွက်ပဲလုံးတယ်လို့ပြောအောင်။လူတရားတော့လုံးချင်ဘူး၊ငါအတွက်လုံးချင်။ငါအတွက်ဆိုငါသူလုံးဆိုလို့ရှိရင်တော့လည်းတိုက်ပြီးရကြည့်မယ်ဆိုရင်ငါဆိုတာဟောဒီကိုယ့်ကိုယ်လက်ကျိုးထိုးရင်ထိုးမှာပေါ့ငါ။သို့သောအဲ့ဒါမှသူတို့ကဝါတိုင်လူဖြစ်နေတော့တကယ်ငါတို့ပြောလို့ရလားလဲဆိုမဟုတ်ပြောလို့မရဘာလို့မရတော့ဆိုတော့ခြောက်ခါရွေးရှားနေတဲ့အရာကြီးတစ်ခုဘယ်လိုငါတို့ပြောမှာလဲရွေးနေတဲ့အရာတစ်ခုငါတို့ပြောလို့မရဘူးလေရွေးနေတာသူကမရွေးနေတာငါတို့ပြောမလို့စိတ်ကူးနေတဲ့အချိန်ကတစ်ခုနောက်ထပ်ပြောလိုက်တဲ့အချိန်ကတစ်ခုဖြစ်သွားပြီညီကြီးတည်းကရေးယူပဲပထမခတ်လိုက်တဲ့ရေတစ်ခွက်နဲ့ဒုတိယခတ်တဲ့ရေတစ်ခွက်အတူပါပဲ။ရွေ့သွားတယ်။အဲဒီတော်မျိုးလိုပဲခန္ဓာကိုယ်ကြီးကသာမရရွေးရှားပြောင်းလဲနေတဲ့အတွက်ကြောင့်ငါလို့ပြောเสียခက်ခဲ။သို့သော်လူတွေကကော်ပီကိုပဲငါလို့ပြောနေတယ်။ဟော။အေးအဲ့ဒါလို့ရုပ်ခန္ဓာကိုယ်ကြီးဆိုတာဘယ်လိုပဲပြင်းပြင်းဘယ်လိုပဲလှုပ်လှုပ်သူကပြောင်းလဲပြီးတော့ယူရင်းနေမှာပဲတဲ့။နာကျင်တဲ့ဘက်ကိုသူသွားနေတာနတ္တလက္ခဏာတော့ဘာမြတ်စွာဘုရားဟောတော့နာရူပပိဋကဝေနတ္တရူပိသဟိတပိဋကဝေအတ္တအဘဝေတနိုင်တဲ့ရူပံအပါဒာယတံတေယမြတ်စွာဘုရားစဉ်းစားခိုင်းတယ်ယောကြီးကအနမောဘူးတဲ့အကယ်၍အတ္တငါဆိုတာဆက်မယ်ဆိုလို့ရှိရင်နိုင်တဲ့အပါဒာယတံဒီကကိုနှိမ့်ဆက်မှာမဟုတ်ဘူးအခုတော့အလွန်နှိမ့်ဆက်နော်အလွန်နှိမ့်ဆက်ခန္ဓာကိုယ်ကလူကိုအများကြီးနှိမ့်ဆက်သူ့ကိုယ်သူလည်းနှိမ့်ဆက်တယ်ပေါ့ရှင်းရှားပြောင်းလဲနာကျင်ခိုက်သူပဲအဲ့ဒါကြောင့် နှိမ့်စက်မှာမဟုတ်ဘူးတဲ့နောက်တစ်ခုဆက်စင်လာခိုင်းနေတယ်လက်ပိသသာရူပိအင်းမေရူပံဟောတုအေယောမေရူပံမှာအဟောတိနှိမ့်စက်ယုံညောငါဟုတ်တဲ့ကိုလိုချင်တာမဖြစ်ဘူးတဲ့နော်ကိုယ်လည်းနာမကျေဘူးကာယုံလေးဒီလိုဖြစ်ပါဒီလိုမဖြစ်ပါစေနဲ့ကိုဖြစ်ရှင်တဲ့ကိုစံတာအတိုင်းပါတော့အောင်ဖြစ်တယ်လို့ပြောရအောင်နော်အဲ့တော့ငါတို့ပြောစရာဘာတစ်ခုမှမရှိဘူးအဲ့ဘာတစ်ခုမှမရှိတဲ့ရုပ်ခန္ဓာကိုယ်ကြီးကိုမြတ်စွာဘုရားကငကုလပိဋကတကကြီးကိုဆုံးမဩဝါဒပေးတဲ့အခါရုပ်ခန္ဓာကိုယ်ကြီးနာကျင်နာပါစေတဲ့ပြစ်ထားလိုက်ပါဒီလိုဆုံးကျမ်းမှာမဟုတ်ပဲဒီဥစ္စာရတာများတာပြစ်ထားလိုက်သမားအဲ့ဒါသူ့ကိုနာကျင်ရမစို့ဘာလို့ကိုယ်စိတ်မနာကြိုးစားရအောင်အဲ့တော့မြတ်စွာဘုရားဟောတဲ့ပါဠိနဲ့ပြောရမစို့တတ္တဝံဒီဟဧကပတိတေဝတခိတ္တဒါကြောင့်မို့ယုက္ခဏကိုယ်စံမြဲနာရတာဖြစ်တော့ကြဒီလိုကြိုးစားပြီးတော့ချက်နဲ့လေတဲ့ဘယ်လိုကျင့်ရလဲလို့ဆိုတာအာတုရကာယတ္တေတတော်စိတ်တံအနာတုရမဝိတ္တိခန္ဓာကိုယ်ကြီးနာပဲလို့စိတ်မနာစေရဘူးယုခန္ဓာကြီးနာကျင်ပါစေစိတ်မနာစေရဘူးဆိုပြီးတော့ဒီလိုကျင့်ပါတဲ့မြတ်စွာဘုရားဒီလိုဟောတာနော်အဲ့တော့ဘုန်းကြီးတို့တွေအမှတ်ထားရမှာကျမ်းမာမှုကိုရရတယ်ဆိုတဲ့နေရာမှာယုတ်ကျမ်းမာမှုစိတ်ချမ်းမာဒီနဲ့ခုထားအဲ့တော့ယုတ်ကျမ်းမာမှုရရတယ်ဆိုတာတဏ္ဍာရလို့ပဲမှတ်စိတ်ချမ်းမာမှုရမှာပုဒ္ဒံမောရှိတယ်တော့အရောကျပရမလာပါကိုအတိတ်ကတစ်ခုယူမယ်လို့ဆိုလို့ရှိတယ်အေးယုတ်ကျမ်းမာမှုရတာဟာသမာအခြေခံအဖြစ်ပြောမယ်ဆိုလို့ရှိရင်ရတဲ့ချင်းပဲယုတ်ချမ်းမှမူရတာချမ်းမှမူရတာအကောင်းဆုံးဆိုတော့ယုတ်နဲ့ပတ်သက်ပြီးပြောကြတယ်အထက်အရိယာပုဂ္ဂိုလ်တွေသူတော်စင်သူတော်များတည်းရဲ့ level အခြေခံဆိုချမ်းမှမူဆိုတော့စိတ်ချမ်းမှမူရတာအကောင်းဆုံးလားဒီလို level တစ်ခုထပ်ပြီးတော့ယူလို့ရတာဩအေးရတဲ့ချင်းပဲစိတ်ချမ်းမှမူရတာကောင်းတယ်အဲ့တော့ယုတ်ချမ်းမှမူရုပ်ကြီးကဘယ်လိုပဲပြင်ပြင်ဘယ်လိုပဲကိုယ်ကခရီးဆိုင်ဆိုင်သူကမကြမ်းမာတဲ့သဘောရှိသည့်အတွက်ကြောင့်သူ့တဘာဝအတိုင်းသူကပျက်စီးနေမှာပဲအဲ့ဒီလိုပျက်စီးခြင်းပျက်စီးပါစေစိတ်အနေနဲ့ကြမ်းမာမှုရှိအောင်ငါကြိုးစားမယ်စိတ်တံအနာတုရံဘဝိတ္တိစိတ်မနာရအောင်ငါကြိုးစားအထုတ်မယ်လို့လက်ဆောင်ရဒီလိုနှလုံးသွင်းခိုင်းတယ်နော်ကံဉ္စိတ်မနာအောင်ဘယ်လိုလုပ်ရအောင်။ဘာနည်းတွေနဲ့လုပ်ရအောင်။ယူချမ်းမအောင်ကတော့လုပ်တဲ့နည်းတွေအများကြီးပဲနည်း။ဆေဝါစီသွားစေစာတိုင်းရဲ့အေယူဟုတ်ကဲ့။စိတ်မနာတော့ကျမ်းမအောင်လမ်းစာ။ဟာ။ကျမရေးလိုက်စားပေါ့။တိုင်းချင်တို့ဘာလို့လုပ်ပေါ့။လုပ်ပြီးတော့ကျမ်းမအောင်လုပ်တာလေယောဂလို့ဘာလို့လုပ်။ဟောကျမ်းမအောင်လုပ်တာလေအများကြီးပဲပေါ့။တန်ကျုံကျမ်းမအောင်လုပ်တာ။ဘာလို့စိတ်ကျမ်းမအောင်ရတာဘာလို့ကြတော့ဆိုရိတ်တာသွားတာဘောတရားထုတ်တာပေါ့။အဲ့ဒါစိတ်ကျမ်းမအောင်လုပ်တဲ့အတွက်ဒီပဲပေါ့နော်။ဘယ်လိုစိတ်ကျမ်းမအောင်လုပ်တယ်ဆိုတာ။ဒီစနေနဲ့ရုပ်ကြီးကိုခရီးဆက်ပြီးတော့ထိထိဆောက်ဆောက်တူလို့စိတ်ကိုလည်းပဲကျမ်းမအောင်သူခရီးဆက်ဖို့လိုအပ်တယ်ဒါဖြင့်စိတ်ချမ်းမအောင်စိတ်ချမ်းမစေတတ်တဲ့ဤလမ်းတွေကပါရလေတဲ့ဆိုမဂ္ဂရှိပါအချင်းတရားဒီအစ်စ်တွေနဲ့စဉ္ကြံရုပ်ကိုအထောက်ကြဒါတွေမဖြစ်နိုင်လို့ရှိရင်သူကစိတ်ဟာချမ်းမမှုဆိုတာရှိမှာမဟုတ်ဘူးမချမ်းမမှာဖြစ်လာနိုင်တာပေါ့အဲ့တော့ကောင်းပြီစိတ်ချမ်းမအောင်ဖြစ်တဲ့ဤစနစ်ကပါနေလို့ဆိုသစ္စာမှာသတိပ္ပန္နတို့မှာဟောတာလေအတိုင်းပဲဒါတစ်ခုဒီပဲเนาะလမ်းညောင်းဟာတစ်ခုဒီပဲဧကယတောယမိတ်ခွေမဲ့ကောဆိုဒါတစ်ခုဒီတော့လမ်းပဲဒီနည်းတိုင်းပဲရှင်းတော့ဟောခန္ဓာကိုယ်ကြီးချမ်းမှဘိုးကြတော့ဒီလမ်းနေယူညွတ်ပဲကိုယ်နဲ့သိတော်ရဆမ်းမယ်လမ်းမှန်မှန်ရှောင်းမယ် exercise လုပ်မယ်ဆက်လို့ရှင်းเนาะသစ္စာချမ်းမအောင်ကြတော့ဘာလို့အောင်လဲဆိုတဲ့အခါညဆောင်များတတိပ္ပံဖြစ်စဉ်တကူချင်းမုံဆို ဒီနိမောပေးဧကရတောအယံပေးကိုမဲ့ခေါ်သတ္တနာဝိလုတိယအဲ့ဒီမှာစိတ်မကြမ်းပါခြင်းရဲ့စိတ်မကြမ်းပါတဲ့အရာတွေကဘာတွေလို့ဆိုစိတ်ကိုဒုက္ခပေးနေတဲ့အရာ၄ခုရှိတယ်ထင်တယ်ကြားလားစိတ်ကိုပူပန်စိတ်နှလုံးကိုပူပန်စေတဲ့အရာ၄ခုတောကပိဋိဝါဒုက္ခဒေါမနတာဟောဒီအပူ၄မျိုးဒီအပူ၄မျိုးဟာလူတိုင်းမှာရှိတယ်တောကဆိုရဲဒီစိတ်မကြမ်းမှဆဲခြင်းရဲ့အကြောင်းဒီတစ်မျိုးအဲ့တော့ဒုက္ခဆိုတာဘာကိုပြောတာလဲဟုတ်သော။ဒုက္ခဆိုတာလူအတွက်ဖြစ်စေ၊တရှိတ္တဝါအတွက်ဖြစ်စေ၊သက်မဲ့ဖြစ်စေမိမိနဲ့ပတ်သက်နေတဲ့အရာတစ်ခုပျက်စီးတော့မယ်၊ဆုံးရှုံးတော့မယ်ဆိုရင်ဝိညာဉ်ချိန်မှုဖြစ်တာ၊ဆိုရင်စိတ်တွေဖြစ်တာ။ဟောဖြစ်သွားပြီးပျက်စီးသွားပြီးတဲ့နောက်မှာလည်းဆိုရင်စိတ်တွေဖြစ်တယ်ပျက်စီးတော့မလို့အနေထားဆိုလဲဆိုရင်ပျက်စီးသွားပြီဆိုလဲဆိုရင်ဟောအဲ့ဒါတော့ကတော့ကဖြစ်ပြီဆိုလို့ရှိရင်လူရဲ့စိတ်ကူလောင် worry လို့ခေါ်တာဟော worry ဆိုတဲ့ဟာစိတ်နှလုံးကိုကူလောင်စေတဲ့အကြောင်းအဲ့ဒီ worry ဆိုတဲ့ဒီတော့ကဘယ်နေရာမှာဖြစ်ပြောဆိုအကြေတာရှိတဲ့နေရာမှာဖြစ်တယ်အကြောတာမရှိတဲ့နေရာမှာမဖြစ်ဘူးဆိုတော့လူဆိုရင်လည်းကြွတာတဲ့လူနဲ့ပတ်သက်ရင်ဖြစ်တယ်ပစ္စည်းဆိုလည်းကိုယ်ကြွတာတဲ့ပစ္စည်းနဲ့ပတ်သက်ရင်ဖြစ်တယ်ဒါကြောင့်မို့ဒီ worry ဖြစ်တယ်ဆိုတာကြွတာတာနဲ့ပတ်သက်တယ်အဲ့ဒါမဖြစ်ရအောင်ကြွတာမှုကိုရှင်းချတဲ့ဤစနစ်နဲ့ဆက်ပါတောကဖြစ်လာပြီဆိုရင်လူတွေကမထိန်နိုင်ရင်ဘာဖြစ်လဲငိုတာပေါ့အဲ့ဒီငိုတာကိုပြိတ္တိဝါလို့ခေါ်တယ်အရာစိတ်နှလုံးကူလောင်တာတွေရှိနေတယ်။ဒါတစ်ခုကဒုက္ခဒေါမနတာ။ဒုက္ခဆိုတာကိုယ်ဆင်းရဲတာ၊ဒေါမနတာဆိုတာဝမ်းနဲ့ကြိတ်ကွက်စိတ်ဆင်းရဲတာ။အဒီနေရာမှာတောကနဲ့ဒေါမနတာဘာလို့ရလဲလို့ဆို။တောကဆိုရင်ဒေါမနတာဆိုတာအလိုမကျဖြစ်တယ်။စိတ်ထဲမှာခံရင်းနေတယ်။မတူတတ်ဘူးတော့။သဘာဝတရားချင်းကတူတူပဲ။သို့သော် aspect မတူဘူးလို့ပြောကြတာ။တောကကဆိုရင်ပြီးတော့ဖြစ်ဖြစ်တဘာဝဒေါမနတာဆိုအကြည်မနှက်ဖြစ်တဲ့တဘာဝစိတ်ဆိုးပြီဆိုရင်ဒေါမနတာဖြစ်တယ်မကြည်မနှက်နေဖြစ်တယ်သူကတောကနဲ့မတူဘူးအဲ့ဒါကြောင့်တောကဆိုရင်ဆိုရင်ဖြစ်တယ်အဲ့ဒါကြောင့်နှစ်ခုစလုံးကတရားကိုအပြည့်ပြောမယ်ဆိုရင်တော့စိတ်ရဲ့ခန္ဓာကိုဝေဒနာလေးရှိပြီပေါ့ဒေါမနတာဝေဒနာအဲ့ဒီ၄မျိုးကိုကြောင်သွားသွားလို့ရဆိုရင်ဒီခြင်းစဉ်တစ်ခုနဲ့ရမယ်ကြောင်သွားလို့ရတယ်လို့ဒီစိတ်ရဲ့အပူလေးမျိုးကိုခေရှားဖို့ရတယ်ဆိုတော့ဒါဒီချက်နေနေပဲသွားဒါယောဂပဲပေါ့နောက်တစ်ခုကဘာလို့ဆိုရင်စိတ်ကိုညှဉ်းနှံစေတတ်ပြီးစိတ်ကိုပူလောင်စေတတ်တဲ့ကိလေသာတွေအဲ့ဒီကိလေသာတွေကလောဘတို့ဒေါသတို့မောဟတို့မာနတို့ဒိဋ္ဌာတို့အဲ့ဒီကိလေသာတွေလူရဲ့စိတ်ကလူရဲ့စိတ်ကိုနှိပ်စက်ပြီးတော့စိတ်ကိုညှဉ်းနှံစေတတ်တဲ့ကိလေသာတွေမှန်တယ်များဟာသူကစိတ်ကိုကူလောင်စေတဲ့အရာကြီးဖြစ်တယ်။အဲ့ဒါတွေဟာလည်းပဲစိတ်ရဲ့ယောဂတွေပဲ။ဒါတွေကိုခေရှားဖို့ရတဲ့ကျိုးစားမှလည်းပဲဒီချက်တွေတစ်ခုတည်းပဲ။ပြဿနာဒီလိုပေါ့။အဲ့တော့ဒီလမ်းကလျှောက်အောင်ဒီလမ်းကသွားလို့ရှိရင်ဒီချက်တွေတစ်ခုချက်တွေတစ်ခုအတိုင်းချက်တဲ့ရုပ်ကိုအားထုတ်လို့ရှိရင်ခုပြောရတဲ့စိတ်ရဲ့ပူပန်ဆင်းရဲမှုတွေစိတ်နှလုံးရဲ့ပူပန်ဆင်းရဲမှုတွေစိတ်ရဲ့အညစ်အကြေးတွေဒီအားလုံးတွေဖယ်ရှားဖြစ်နိုင်တယ်အဲ့တော့ကဲဒီအချင်းကိုဘယ်လိုလုပ်ကျင့်ကြမလဲလို့ဆိုဒီအချင်းကျင့်ဖို့ရအတွက်ရသော်ဘုရားကဘဂိရှင်ပါကိုဟောထားတယ်ဘဂိရှင်ပါဟောထားတဲ့ဆိုဒီဘဂိရှင်ပါကဘယ်မှာရနိုင်တာလို့ဆိုကိုယ့်ရဲ့နှလုံးသားထဲမှာမရကိုယ့်ရဲ့နှလုံးသားထဲကဖြစ်ပေါ်လာတဲ့ဘက်ကရှင်ပါကိုချီးထွားအောင်လုပ်ဖို့ပေါ့။လက်ချက်ပြီးတော့ဒါလေးကိုချီးထွားအောင်လုပ်ခြင်းအားဖြင့်ခုနကစိတ်ရဲ့ပူမှန်စေတဲ့စိတ်ရဲ့ယောဂါလေးအလုံးဖယ်ရှားနိုင်တယ်ပေါ့။အေးဘက်ကရှင်ပါဆိုတာအလုံးပြီးတဲ့အတိုင်းဘာနဲ့ဖွဲ့စည်းထားလို့ဆိုကိုကျင့်သီလ
သမာဓိပညာသီလသမာဓိပညာသုံးမျိုးနဲ့ဖွဲ့စည်းထားအဲ့လိုဖွဲ့စည်းတဲ့အခါမြတ်စွာဘုရားဘာကိုရှေ့ဆုံးမှထားပြီးတော့ဖွဲ့စည်းပေးတယ်လို့ဆိုလို့ရှိရင်သမာဓိဋ္ဌိဆိုတဲ့ပမံကံမြင်တတ်မှုအသိဉာဏ်ရှေ့ဆုံးကတင်တာဒါကြောင့်ဘယ်ကိရှိပါအကျင့်ဟာတမာဒိဋ္ဌိဥရိဇဝံလို့ဆိုရတယ်တမာဒိဋ္ဌိဆိုရင်အမှန်မြင်ကခေညာဝိဉ္ဇဉ်ဉာဏ်ကဥဆောင်မှမှန်တယ်လေအသိဉာဏ်မပါလို့ရှိရင်ဘယ်လုံးမဲ့လို့ပမာယဉ်ရင်းနေဖြစ်တတ်တယ်ဒါကြောင့်အသိဉာဏ်အမတမအရေးကြီးလို့တမာဒိဋ္ဌိကိုရှေ့ရထားပြီးဘုရားဟောတာကအမတမအရေးကြီးရှိတယ်နော်အဲ့တော့တမာဒိဋ္ဌိဆိုရင်မမကံကမြင်တတ်မှုကိုသိချင်တာအဲ့တော့မမကံမြင်တတ်မှုဆိုရင်အဲ့ဒါတွေကိုသိချင်မှုအတွက်မမကံကမြင်မှုအတွက်အထောက်အပံ့ပြုတာကဘာလို့လဲမှန်ကန်တဲ့တွေ့တော်မှုရှိဖို့အတွက်တမာဒိဋ္ဌိတမာသင်္ခါရကောင်းပြီမမကံကမြင်တယ်မမကံကတွေ့တော်လို့မမကံကမြင်တတ်တယ်မြင်လာပြီးရင်ဘာလို့ရမှာလဲဆိုတော့လုံးဝမဲ့ကိစ္စလေးတစ်ခုဆက်ပြောနေ။အဲ့လိုမြင်ငမကတွေးတော့တတ်လာပြီဆိုရင်နမတိကဘာလို့ဆိုရင်ကိုယ့်ရဲ့နှုတ်စိကံချက်ထားတဏှာဝါစာ။လောကလူတွေကပါဇတ်ဆိုတာဓမင်းစားဖို့နဲ့ပြေစကားပြောဖို့ထားတာဆိုပြီးတော့ကြောကျင်ရပြောတာ။အဲ့လိုကြောကျင်ရမပြောရဘူးစိကံထားမမကံကမပြောရမယ်လို့သမာဝါစာဆိုတယ်။အဲ့တော့မမကံကပြောတယ်ဆိုတာပြောတာသမာဝါစာ right speech ဘယ်လိုဟာကိုဆိုလိုတာတော့ဆိုလိမ်မပြောဘူးမှန်တာကိုပဲပြောတယ်။ခုံးမတိုက်ဘူးတယောက်နဲ့တယောက်ညီညွတ်အောင်ပြောပေးတယ်။ချမ်းသာတဲ့စကားမျိုးကိုမပြောဘူးနူးညံ့နေဝေးတဲ့စကားကိုပြောတယ်။အကျိုးမဲ့တဲ့စကားကိုမပြောဘူးအကျိုးရှိတဲ့စကားကိုပြောတယ်ဟုတ်သာလို့ပြောလို့ရှင်ဘုဒ္ဓဝါဒပိဋိဒဝါစာသုဒ္ဓဝါစာတပ္ပဏပါဒီလေးကိုရှောင်းနေလို့ပြောတာနော်ရှောင်းပြီးတဲ့အခါသစ္စာဝါစာခန္ဓာကိုပြောတယ်အပိဋိဒဝါစာဒုနဲ့ဒုစိတ်ဆက်အောင်ပြောတယ်အပုဒ္ဓဝါစာနော်ကျန်သိမ့်မွေးတဲ့စကားကိုပြောတယ်နော်အတ္တမပ္ပဏပါဒီအကျိုးရှိတဲ့စကားမျိုးကိုပြောတယ်သမုတ္တမဝါစာလို့ခေါ်တာပဲ။တမဝါစာဆိုတာနှုတ်ကိုစိက္ကထဒါကိုချင်းတိလာနဲ့ဆက်။နောက်တစ်ခါကျတော့တမံကမန္တကိုအမှုကိုနဲ့ပြုတဲ့အမှုပေါ်မှာစိက္ကညက်ထားပြန်တယ်။အေးလူတွေကနှုတ်ကိုစိက္ကညက်ထားပြီးလို့ရှိရင်ကိုတိလျောက်လောက်တာလည်းပဲစိက္ကညက်ထားဝင်နေတယ်။အဲ့ဒီစိက္ကညက်ကဘာလို့ဆိုရင်သူများလက်မတတ်ဘူးရှောင်းတယ်သူများဥစ္စာမခုံးဘူးရှောင်းခြင်းတယ်သူတော်သားတရားမစောကဘူးရှောင်းခြင်းတယ်ဟောဒါကိုယ်စိက္ခာတယ်ကိုယ်အမှုစိက္ခာတယ်လို့ခေါ်တောင်းပြီးနှုတ်ကိုလည်းစိက္ခာတယ်ကိုယ်လည်းစိက္ခာပြီးဘာလို့သေးတော့ဆိုလူဆိုတာစောင်းဝတ်နေရတဲ့အရေးကြီးတာစားစရာဝတ်စရာဟာအရေးကြီးပြီးအတွက်ကြောင့်သူစားဝတ်နေရေးကိုအကြောင်းပြုပြီးတော့လူတွေကအကျင့်စာလိုက်တယ်။ဟောက်ဖြစ်တတ်ကြ။အဲ့တော့လူစရိုက်နဲ့အသက်မွေးလို့ရှိရင်တမာအာဇီဝမဖြစ်ဘူး၊မိစ္ဆာအာဇီဝဖြစ်တယ်။ဒါကြောင့်ဝတ်သူစရိုက်နဲ့အသက်မွေးရတယ်။ဆိုလိုတာကဘာလို့လဲ။လိန်ကျော်ပြီးတော့စီးပွားမရှာဘူး။နော်။တယောက်နဲ့တယောက်မတည့်အောင်လုပ်ပြီးတော့စီးပွားမရှာဘူး။ချမ်းသာတဲ့စကားကိုပြောပြီးသူများကိုချင်းချောက်ပြီးတော့စီးပွားမရှာဘူး။အကျိုးမဲ့တဲ့စကားတွေကိုပြောပြီးတော့စီးပွားမရှာဘူး။ဟော။မစီဒူးစရိုက်နဲ့စီးပွားမရှာဘူးဆိုလို့ရှိရင်တမာအာစီးပွားဖြစ်တယ်။နောက်ကာယဒူးစရိုက်သုံးမျိုးနဲ့စီးပွားမရှာဘူးဆိုရင်တမာအာစီးပွားဖြစ်တယ်။အဲ့ဒီဒူးစရိုက်ခုနှစ်မျိုးနဲ့စီးပွားရှာပြီဆိုရင်မိစ္ဆာအာစီးပွားဖြစ်တယ်။ဒါကလူတွေအတွက်၊ဘုန်းကြီးတွေအတွက်ကြဒီတစ်ပူသွားတယ်။ဘုန်းကြီးတွေကြဒီတစ်ပူဆုံးခံစားတယ်တရားသဖြင့်ရလာလို့ရလာတဲ့သံသင်္ကန်းကြောင့်စေပြီဝတ်သုံးဆောင်တယ်တန်တမအားစီပါအဲ့လိုမဟုတ်တဲ့ဒကာဓမ္မကိုကြီးညိုတော်အောင်ဆွေတရားဟောတယ်နော်ပုံမှန်မဟုတ်ပဲနဲ့ပေါ့လုပ်ပြီးတော့ပြပြီးတော့စီးပွားရအောင်ကြိုးစားတယ်ရှင်းပြတယ်ပေးတယ်ဟောတယ်ကြောင့်ဒီ ဆန်းတဲ့ကကြောက်စိတ်ပစ္စည်းတွေရလို့ဆိုလို့ရှိရင်အဲ့ဒါမိစ္ဆာပါဘုန်းကြီးတွေအတွက်မိစ္ဆာပါဆိုတော့ဖြစ်တယ်လို့ဆိုလို့ရနော်အဲ့တော့ခုနကတရားတွေကကြော်သွားခြင်းလို့ရှိရင်လူတွေမှလည်းပဲသမ္မာဝါစာသမ္မာကပ္ပဏသမ္မာသီလကိုကျင့်ကြရရှိတာဘုန်းကြီးတွေမှလည်းပဲသမ္မာအာဇီဝသမ္မာဝါယမသမ္မာသီလသမ္မာဝါစာသမ္မာကပ္ပဏသမ္မာအာဇီဝအဲ့ဖြစ်တယ်ဒါပိုင်းအောင်ဖြစ်ကောင်းတဲ့အာယုနဲ့တွေ့ရင်ဒေါသဖြစ်သွားတယ်မကောင်းတဲ့အာယုနဲ့တွေ့ရင်ဒေါသဖြစ်လာအဲ့ဒါနှစ်ခုမဖြစ်အောင်တော့မဝေခွဲနိုင်တဲ့အခါမောဟဖြစ်တယ်အဲ့ဒီဒေါသတို့ကမောဟဆိုရင်အကုသိုလ်တွေမဖြစ်ရလေအောင်ခင်းသိမ်းဆောက်ဆောင်တာဒါရကြတဲ့အတ္တပေါ်မှာလောဘနဲ့မောဟမဖြစ်အောင်ခင်းသိမ်းဆောက်ဆောင်ရတယ်အဲ့ဒီတတိနဲ့ခင်းသိမ်းဆောက်ဆောင်ဖို့ကျိုးစားအားထုတ်မှုဟာသတ္တမဝါယမလို့ခေါ်တယ်။မဖြစ်အောင်ထိမ့်သိမ့်နဲ့ဖြစ်လာလို့ရှိရင်ဖယ်ရှားပြစ်တယ်။တစ်ဖက်ကလည်းပဲကုသတရားတွေဖြစ်အောင်ကျိုးစားရမယ်။ဖြစ်လာတဲ့ကုသတရားတွေတွောအောင်ကျိုးစားရမယ်။ဒါကိုသမ္ပပဒံ၄ပါးလို့ခေါ်တယ်။သမ္မဝါယမကိုသမ္ပပဒံ၄ပါးနဲ့ပြောတာနော်။ဘာလို့လို့ကျိုးစားတဲ့အခါမှာဘာလို့အပ်တယ်ဆိုတော့သမ္မာသတိသမာဓိဆိုတာမှန်ကန်တဲ့အမှတ်ရမှုဆိုတာဘာတော့လောကလူတွေကအမှတ်ရတာတခြားတွေကအမှတ်ရနေတတ်တာညာကိုယ်တန်တာကိုယ်နဲ့ကင်းကွနေတတ်တယ်ဒါကြောင့်မို့ကိုယ်နဲ့မကင်းကွအောင်ရသော်များကာယလူပဒနာဝိရဏလူပဒနာစိတ်ဓာတ်လူပဒနာဓမ္မလူပဒနာဆိုရှုစရာအာယုန်၄မျိုးပေးထားတာတတိပ္ပဒါအဲ့တော့တတိနဲ့ခန္ဓာကိုယ်ထဲမှာပဲတတိကရှိနေအောင်လက်ဆောင်ကနေချင်းပြီဟုတ်တယ်ဗောတတိဆိုတာတကားပုံမှာလုံကြောင်ထိနေဆက်ဆက်တတိဆိုတာစေတသောအရေခေါ်စိတ်ရဲ့အထင်းတိတ်တစ်ခုဟောအိမ်မှာလုံကြောင်မှုအတွက်တကားရှိရတကားပိတ်ရလုံကြောင်တကားပိတ်ရစိတ်ကိုလည်းပဲလုံကြောင်တတိနဲ့ထိုင်ရမလုံးကြုံဘူးတတိတကားမပါဘူးဆိုလို့ရှိရင်အဲ့ဒီစိတ်ဟာလိုလိုပေါ့ဖြစ်တယ်။ဒီလိုပေါ့ဖြစ်တော့အိမ်မှာတကားမတတ်ဘူးဆိုရင်ဘာဖြစ်လဲ။ဝိညာဉ်တွေဝင်ထွက်ကြတာတွေထွက်လို့ရတယ်။မလုံးကြုံ။အဲ့ဒါလိုပဲတတိဆိုတာကင်းမဲ့နေတဲ့စိတ်ကမှလောဘဝင်လိုက်ဒေါသဝင်လိုက်မောဟဝင်လိုက်တယ်။အဲ့ဒါလိုမလုံးကြုံတဲ့အခြေအနေမျိုးတွေကိုဖြစ်ပေါ်စေတယ်တဲ့။ဒါကြောင့်ဘုရားတမ္မာတတိဆိုกายเวรณาสิกขาธรรมะนี้ก็มาตติฐาผู้ลิจินผู้นักษาการจึงพอได้พอนอกสุดทุกอย่างแล้วบารมีตมะตมะนี้สิกขาก็อายุทุกข์ของมาสุสีทานได้นะจิตเนี่ยสิกขาอารมณ์ไอ้อายุของมาสุปีแล้วจักไอ้นี่สุสุปีแล้วจักพอมีสุในขณะစိတ်လေးကငြိမ်သွားတော့မှန်မှန်ကန်ကန်ကိုသိလာတယ်။ဘုသူ့ကိုသွားပြီးတော့အထောက်ကူပြုလို့ဆိုရင်တမာဒိဋ္ဌိကိုပြန်ပြီးအထောက်ကူပြုတယ်။နောက်ဆုံးမှာအလုံးကတမာဒိဋ္ဌိကိုအကုန်အထောက်ကူပြုကြတာအရှိ။ဒါကြောင့်မို့ပေါင်းချုပ်လိုက်တဲ့အခါကျတော့မဂ္ဂင်ရှိမအဖြစ်တရားဆိုဘယ်အချိန်မှဖြစ်နေတော့လို့ဆိုလို့ရှိရင်ကမ္မဋ္ဌာန်းအထုတ်နေတဲ့အချိန်မှမဂ္ဂင်ရှိမဖြစ်ဆိုတော့မဂ္ဂင်ရှိပါဖြစ်နေတယ်ကုသဏမှာမဂ္ဂင်ရှိပါနဲ့သွားရမယ်နိဗ္ဗာန်သွားခြင်းမဂ္ဂင်ရှိပါနဲ့သွားရတယ်ဆိုတာဒီကမ္မထာနှလုံးသွင်းတယ်ဆိုတဲ့အချိန်လေးမှာဘယ်လိုဖြစ်လဲလို့ကဲထွက်လေဝင်လေလေးကိုရှုမှတ်တယ်ပဲထားကမ္မထာတည်းကိုယ့်ရဲ့နှာခေါင်းကလေလေးဝင်လိုက်ထွက်လိုက်ဖြစ်နေတာကိုအာရုံစိုက်လိုက်ပြီအာရုံစိုက်ပြီးစိတ်ကလေးငြိမ်အောင်လုပ်ထားပြီအဲ့ဒီအာယုန်လေးမှတပါးတခြားရောက်မတော်ဘူးစိတ်တွေအားလုံးဟာအဲ့ဒီထွက်လေဝင်လေဆိုတဲ့အပေါ်မှာဆုကြပါလားအမှန်အမှန်တမန်အေးကိုခေါ်အဲ့လိုဆုကြသွားနေအောင်ကြိုးစားပေးတာကသမဝယမအဲ့ဒီထွက်လေဝင်လေဆိုတဲ့အာယုန်နဲ့စိတ်နဲ့ကွာမတော်စိတ်ဟာထွက်လေဝင်လေပေါ်မှာပဲအမြဲကပ်ပြီးတော့ဒီကိတာကသမတမတတိယကိုခေါ်အဲ့ဒီထွက်လေဝင်လေရဲ့သဘာဝကိုစဉ်းစားတာကတမသင်္ကပ္ပာထွက်လေဝင်လေရဲ့သဘာဝကိုသိတာကတမဒိဋ္ဌိလို့ဆိုတာအဲ့ဒီသဘာဝတရား၅ခုထွက်လေဝင်လေပေါ်မှာဟန်ချက်ညီညီနဲ့အလုံးလုံးနေပြီဆိုလို့ရှိရင် ဒါမဲ့ငယ်ရှိမှလုပ်တယ်ကျိုးစားတယ်လို့ပြောတာเนาะဒီနေရာမှာသမဝါစာသမကမ္မနာသမအာဇီဝဆိုတဲ့တိလာတွေကရှိပါကပြီးပြီးသားဖြစ်ဒီချိန်မှာသူတို့ဟာအော်တိုမက်တစ်ကြီးနေတယ်လို့ပဲပြောရအောင်ကြီးအဲ့ဒီချိန်မှာလိမ့်နေတဲ့စကားမပြောဘူးလေမဟုတ်တာမပြောဘူးမဟုတ်တဲ့အလုပ်လည်းလုပ်တာမဟုတ်ဘူးအသက်မွေးဝမ်းကြောင်းလည်းမမှန်ရင်လုပ်တာမဟုတ်ဘူးဆိုတော့သူတို့ကိစ္စကကြီးနေတဲ့သဘောပေါ့သို့တော်လက်တွေ့နှုတ်ရှားပြီးတော့အတိပိတ်လုပ်နေတာလေဘသူတွေတော်လို့ဆိုသမ္မာဒိဋ္ဌိရဲ့သမ္မာသင်္ကပ္ပရဲ့သမ္မာဝါယာမသမ္မာသတိသမ္မာဟောဒီ၅ခုကအလုံးလုံးเนาะအဲ့ဒီ၅ခုကုသတ္တမှာကြီးထွားလာလေ့ကျင့်ပေးရမယ်တဲ့အဲ့ဒါလို့လေ့ကျင့်ပေးလို့ကြီးထွားလာပြီဆိုလို့ရှိရင်ခုနပြောစိတ်ယောဂါတိခုခေရှားလို့စိတ်ကျမ်းမှာကိုရတာတရားထုတ်တဲ့လူတွေသိရတယ်တရားမထုတ်ခင်ကနဲ့တရားအထုတ်ပြီးရင်အောင်မြင်မှုအထွတ်ထိပ်မရောက်တော့ပါပဲတရားအထုတ်ပြီးတရားအရသာသိသွားတဲ့ပုဂ္ဂိုလ်ကခိုင်းတဲ့စိတ်ချမ်းသာမှုရခါတိုင်းတော့စိတ်မကူတတ်တော့ဘူးเนาะခါတိုင်းတော့ဒေါသမဖြစ်တတ်တော့ဘူးခါတိုင်းတော့လောဘတွေမဖြစ်တတ်တော့ထိမ့်နိုင်သိမ့်နိုင်တဲ့အနေအထားတွေရောက်ပါဆောယောဂဟာထိမ့်ချုပ်နိုင်တဲ့အောက်ရောက်အရေးကြီးတာကကြည့်လေဆံဝင်ကြီးတဲ့စိတ်ကူကြီးဆိုရင်ကာယကယောဂနဲ့ပတ်သက်ပြီးတော့ထိ ंछ ုံနိုင်ပြီဆိုတာဥပမာပဲသွေးလိုယောဂကစီးမမှန်ကြည့်ထိ ंछ ာစီးကျုပ်ယောဂလည်းထိ ंछ ရတာပဲမဟုတ်လားအဲ့လိုပဲထိ ंछ ာနိုင်တဲ့အချက်ရောစိတ်ယောဂလည်းပဲထိ ंछ ာနိုင်တဲ့အနေအထားမျိုးရောက်သွားပြီအဲ့လိုရောက်သွားရတာကနောက်ဆုံးကျတော့ကာယကယောဂဆိုတာလုံးဝပြောင်းဖို့လို့မရဘူးထိ ंछ ုံဝင်ရစေတသိက္ခာယောဂကြတော့ထိမ့်လုံကတည်းကနောက်ဆုံးလုံးဝပြောင်းတဲ့အထိကုလို့ရတယ်။ဒီမဂ္ဂင်၈ပါးအစဉ်တရားကိုတိုးမြင့်ပြီးတော့ကြိုးစားအားထုတ်လိုက်ပြီးဆိုရင်သောတာပန်ဖြစ်တာတဲ့ဒီတိုင်းနဲ့ယောဂနှစ်မျိုးပြောင်းသွားတယ်။ဘာလဲဆိုရင်မာယွင်းနဲ့အမြင်ဖြစ်တဲ့သမ္မာဒိဋ္ဌိ၊မိစ္ဆာဒိဋ္ဌိဆိုတဲ့တက္ကရာဒိဋ္ဌိကလုံးဝပြောင်းသွားတယ်။ဒိဋ္ဌိတွေအားလုံးမာယွင်းနဲ့အမြင်တွေအကုန်လုံးပြောင်းသွားတယ်။သမ္မာဒိဋ္ဌိဆိုတာရလိုက်တာတဲ့ဒီတိုင်းနဲ့သောတာပတိမဂ်ဆိုတဲ့သမာဓိရှိဖို့မဂ်ဆိုတာဒီရှိခုကိုပေါင်းခေါ်ထားတာနော်မဂ်ဆိုတာတခြားကိုခေါ်တာမဟုတ်ဘူးဘာလို့ရှိခုကိုပေါင်းခေါ်ထားတာရှိခုရဲ့ unity of the eight factor ပြောဒီရှိခုပေါင်းနေတဲ့အခါမဂ်ကဘယ်လိုလဲအဲ့ဒီမဂ်ကဆိုတဲ့သောတာပတိမဂ်ကပထမအဆင့်ရလိုက်တဲ့ဒီရှိခုရလိုက်တာတဲ့ကြိုင်တဲ့ဘာပြောက်သွားလို့ဆိုတက္ကရာဒိဋ္ဌိဆိုပြောက်သွားတယ်တက္ကရာဒိဋ္ဌိပြောက်လိုက်တာတဲ့ကြိုင်နဲ့အာလုံးဉာဏ်နဲ့အယူပါတဲ့ဒိဋ္ဌိတွေဖန်သမျှတက္ကရာဒိဋ္ဌိကနေပေါက်ဖွာလာတာဖြစ်သောကြောင့်ဉာဏ်နဲ့မိစ္ဆာဒိဋ္ဌိ62ပါးလည်းပြောက်သွားတယ်ဘာဖြစ်လို့လဲဆိုတော့ဒီအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိဆိုတာအတ္တဒိဋ္ဌိနဲ့အတူတူပဲအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအတူတူပဲဒိဋ္ဌိအယူဆမှားရင်းတာတွေဖန်သမျှအတ္တဒိဋ္ဌိကပေါက်ဖွာလာတာလို့သတ္တဒဒိဋ္ဌိပဲဖြစ်ဖြစ်အုတ်စီရာဒိဋ္ဌိပဲဖြစ်ဖြစ်အတ္တဒိဋ္ဌိရဲ့ပေါက်မှာဒါကြောင့်မို့လို့သောတာပတိမဂ်ဆိုတဲ့သမာဓိဒိဋ္ဌိရလိုက်တာလည်းတကယ်လည်းဒီတက္ကဒိဋ္ဌိဆိုတဲ့ဒိဋ္ဌိအားလုံးဟာအကုန်လုံးဖျက်ရှားပြစ်လိုက်နိုင်တယ်အမြင်မှန်သွားပြီအမြင်မှန်လာတဲ့တည်းနဲ့သံတရားဆိုတာဘုရားပေါ်မရှိဘူးတရားပေါ်မရှိဘူးသံဃာပေါ်မရှိဘူးအားလုံးကျင့်တဲ့သိက္ခာပေါ်မှာမရှိဘူးတရားဓမ္မပေါ်မရှိဘူးပဲတန်တရားလေးကျင်းစင်သွားတယ်ဒီရှိကိစ္စ။ဟောစေယောကနေကြောက်တယ်။နောက်တစ်ခါတကရကဖြစ်ပြီဆိုရင်ဘာဖြစ်လဲ။ကာမရာဂကာမဂုဏ်အာယုပေါ်မှာကြွတာမှုတဲ့အရင်လျှော့ချတယ်။ဘယ်လောက်ထိအောင်လျှော့ချတာလဲဆိုဆယ်ကတစ်ခါ။အဲ့ဒီဆယ်ကတစ်ခါဖြစ်တဲ့ကာမဂုဏ်စိတ်ဟာလည်းပဲအရှိန်မရှိတော့ဘူးနော်။အချိန်ကိုလည်းလျှော့တယ်အချိန်ကိုလည်းလျှော့ဖြစ်တဲ့အချိန်ကိုလည်းလျှော့တယ်အချိန်ကိုလည်းလျှော့တယ်လို့ဆိုတော့နော်အချိန်ဆိုတာ speed ပေါ့အရင်တုန်းကဖြစ်ရင်ဒုံတိုင်းဟောလာမထိတဲ့မသိတဲ့ဖြစ်တယ်အခုထိနိုင်သိနိုင်တဲ့အနေအထားမျိုးဖြစ်တယ်ဆယ်ကဖြစ်ရမယ်ခါတိုင်းဆယ်ကဖြစ်တယ်အခုတစ်ခါပဲဖြစ်တယ်ဟောဒီလိုဆိုလိုတာပေါ့ခါတိုင်းတစ်နေ့ကိုဥပမာဆယ်ကတော့စိတ်ဆိုးရတဲ့လူကတစ်ခါပဲကိုဆိုးတော့ဒီလိုပြောနော်အဲ့ဒါလို့ရော့ကျသွားတဲ့သဘောတက္ကရာဒိဋ္ဌိဆိုတဲ့တက္ကရာကဖြစ်သွားရင်အနာဂံဖြစ်ပြီဆိုရင်ကာမဂုဏ်ကာမရာဂတွေအလုံးဖယ်ရှားပြစ်လိုက်နိုင်တယ်နောက်ဆုံးဒေါသပြာပါဒဆိုတာလုံးဝဖြစ်မယ်အဲ့တော့စိတ်ရဲ့ဒ ဒီယောဂတွေဟာတော့ခင်နောက်တစ်ခါတိုးမြင့်ပြီးတော့ဝိပဿနာအကျင့်ကိုကျင့်လိုက်တဲ့အခါကျဗာမက်ပေါ်လာတော့ဆိုအလက်တဘက်ခါဆိုတာခုန Unity of the Effect ပဲအစ်စ်ပုံမြင့်လာတဲ့အခါကျနိဗ္ဗာန်လည်းမြင်လိုက်ရောကျန်တဲ့ကိလေသာလုံးဝလောင်ကျွမ်းပြီးတော့ယောဂတွေလုံးဝပျောက်သွားစိတ်ယောဂလုံးဝပျောက်သွားကိုယ်ယောဂတော့မပြောက်ဘူးစိတ်ယောဂတော့ပြောက်ကိုယ်ယောဂတော့ဆိုတော့တစ်လုံးခုကမှရတတ်ဖြစ်လေခုကမှပဲနော်စိတ်ယောဂကတော့အခုလိုကြိုးစားအထုတ်လိုက်တာလည်းဒီလိုနဲ့ကြောက်တော့ပြီးရတတ်ဖြစ်သွားလို့ရှိရင်တကယ်ကိုအာရောင်းချပရမလာပါပဲနော်ရတဲ့အချိန်မှာစိတ်မှမှုကိုရတယ်ဆိုတာဒါဖြင့်စိတ်ချမ်းမှမှုကဘယ်မှာအပြည့်တတ်လို့ဆိုတော့အရတမဲ့ဆိုရမှာဖြစ်တယ်ဒီလိုပါအဲ့တော့ရတ္တမေရတ္တကုံလို့ဆိုရဲဒီအခြေအနေကြီးကိုရမှာအာရောင်းချဆိုတာဒီစိတ်ကြမှာစိတ်ချမ်းမှမှုဆိုတာခေါ်လို့ရတယ်သောတာပန်ပုဂ္ဂိုလ်ထိုက်တဲ့တော့တော့ကျမ်းပါတယ်မကျမ်းပါတာလည်းရှိသေးတယ်ဟောတဂရဂံပုဂ္ဂိုလ်မကျမ်းပါတာလည်းရှိသေးတယ်အနာဂံပုဂ္ဂိုလ်မှမကျမ်းပါတာလည်းရှိသေးတယ်ယန္တာပုဂ္ဂိုလ်ဖြစ်လိုက်တာနဲ့တူတယ်စိတ်မကျမ်းပါတာဆိုတော့လောဘမရှိတော့ဘဲနဲ့စေယောကလုံးဝကုသလုံးပျောက်ခဲသွားတယ်ဟောအဲ့ဒီအဆင့်ကိုကြီးရွယ်ပြီးတော့အာရောင်းချပရမနာမှာရထားတဲ့အချိန်မှာစိတ်ချမ်းမှမှုရခြင်းဟာအကောင်းဆုံးဖြစ်ပါလေလို့မြတ်စွာဘုရားဒီလို level နှစ်ခုအနေနဲ့ခွန်ကြီးတို့လည်းပြီးမှတ်သားတဲ့မှာနေဒါကြောင့်မို့တာမန်ကာယကရောဂါတွေပျောက်ရုံနဲ့အာရောင်းချပရမနာမှာလို့လက်မှတ်မထောင်ပဲနဲ့ပေါ့နော်တို့မှာယောဂတွေရှိနေသေးတယ်အဲ့ဒီယောဂတွေကြောက်အောင်လူကြိုးစားအထောက်ကြမှာဖြစ်တယ်လို့လူတိုင်းလူတိုင်းသဘောကျပြီးတော့ဖြစ်ကြံကြိုးပုတ်အထောက်ကြကိုမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့အာရောင်းချပရမလာဘဆိုတဲ့ဒီစကားရဲ့အဓိပ္ပာယ်ကိုနားလည်ပြီးတော့ဖြစ်ကြံကြိုးပုတ်အထောက်နိုင်ကြပါစေကုန်သတည်းကေမိတာဖို့မယ်တတဝများစွာ
တတဝများစွာ
ဒီရန်ပွား
ဒီရန်ပွား
ချမ်းသာကြပါစေ
ချမ်းသာကြပါစေ
တတဝများစွာ
တတဝများစွာ
ဒီရန်ပွား
ဒီရန်ပွား
ချမ်းသာကြပါစေ
ချမ
်းသာကြပါစေဒါရည်ချမ်
းဒီရည်ချ
မ်းငောင်းချမ်းเย็นๆอย่ามาสิเย็น
ๆ
อย่ามาสิได้ยิน
จังได้ยินจัง
งาเพียง
งาเ
พียงเย็นๆอย่ามาสิ
เย็นๆอย่ามา
สิได้สิจังมา
ได้สิจังมา
สิจังมา
ได้สิจังมา
เวสันดาปีบาสิ
โนยาสันดาปีบาสิ
ได้สิจังมาฉันนา
เสยฉัน
นาโยยาสันดาปิบาสิ
โยยาสันดาปิบาสิ
ธัมโมตระมิวิกวาละวิทาตะเวตมุหะตะอัสรามราติฏิภาวะนิพพานังยันตุตาโรธัมโมตระลาวะโรตะขอให้สิจังกิจจิเตยาสิโหဒီဝိဓမ္မဝန္တာရှင်းပြတောက်ကြရနာကြရကုန်သောကြောင့်ဝိသသဝေပုစံခြင်းနောက်ပြိလေသာစေတ္တဘုဇ္ဇမယတိတမုအတာပိကြပဲတွင်ဒီပတိတကယ်သို့ကင်းစင်းလင်းပြောင်းပြီမရောက်အောင်ပဲချောက်အပ်ကုန်သည်ဟောတုစိတ္တမတိဖြစ်ကြပါလေဟောငရိအဇရာပရံဥခြင်းလည်းကွာတာခြင်းလည်းကင်းသိခြင်းလည်းရှင်းကြသောတိတိဝံကိလေသာပုက္ခတိကိဉ္စီယအစစ်ဖြစ်ပေထသောမေယံနမေယံဟုသောဣညုရောတို့သာရဝတယရှိခင်စိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ဉာဏ်လူပါရမီအစစ်စစ်မြင့်တည်းအမြင်ပလင်ပေါင်းသည်ဆက်ရောက်တော်မူကြပါစေကုန်တည်း